Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဇန်နဝါရီလ15ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမိတ်ကင်ပြည်သူမျိုးဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မအီတန်ဇမာဂျင်းညနေခင်းတဲ့စီစဉ်တွေကိုတာဝန်ယူစီစဉ်ပြီးသွားမှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနေ့မှထူးခြားတဲ့သတင်းတွေကတော့အမေရိကန်အစိုးရရန်တရားတချို့ရပ်ဆိုင်းထားရမှုမှာဒီမိုကရက်တွေမှာလည်းတာဝန်ရှိကြောင်းသမ္မတထရန့်ကပြောပါတယ် EU တွေကဗြိတိန်နှုတ်ထွက်ရေး Brexit သဘောတူညီချက်ဗြိတိန်ပါလီမန်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်ထိုင်းနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ရန်ဟီလီဟာဒုက္ခသည်စခန်းတွေကိုသွားဖို့ရှိနေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့နားလောင်နေအတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်စီပီးဒုက္ခရောက်နေတဲ့ရခိုင်ဒုက္ခသည်တွေအတွက်အထောက်ပံ့တွေလိုအပ်နေပါတယ်
ကောတကယ်တမ်းဗတ်နိုင်ငံတက်ဆီမျိုးအဖွဲ့ရယ်ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောက်ကြမယ့်အဖွဲ့အစည်းများရယ်အစိုးရကြီးကဒီတိတ်နေတဲ့နန်းတွေကိုဖွင့်ရပါမယ်ဆိုအဲဘာလို့ဆိုတော့ဒီ
စီအီချင်းနေရနေမြေလုံးချုံရေးတောင်ဆိုပေမဲ့လည်းအရေးပေါ်ကူညီကယ်ဆယ်ရေးလိုအပ်နေတဲ့ဝေစီကိုအရောက်သွားပြီးတော့အကူအညီပေးနိုင်ဖို့ကတော့စနစ်တကျစီစစ်ခွင့်ပြုတဲ့နဲ့ဆိုပြီးတော့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကအကြံပြုထားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရခိုင်စစ်ရှောင်းဒုက္ခသည်တွေအကူအညီလိုတဲ့အကြောင်းကုလထုကိုယ်စားလှယ်ကီရင်ဒုက္ခသည်ကော်မတီနဲ့တွဲဆောင်မဲ့တဲ့စာတွေကိုလည်းဒီညနေမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့နန်းလောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
အမေရိကန်အစိုးရရန်တရားလက်ပတ်မှုတချို့ရပ်ဆိုင်းထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့သမ္မတကတော့ဒီကိစ္စမှာဒီမိုကရက်တွေမှာလည်းတာဝန်ရှိကြောင်းတနင်္လာနေ့ကလက်သမားတွေကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တွေအတီးပြုတ်မပေးကြဘူးလို့နယူးအော်လင်းစ်မြို့မှာကျင်းပတဲ့လက်သမားများညီလာခံမှာသမ္မတထရမ့်ကပြောကြားလိုက်ပြီးမက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်ဒေါ်လာ5ဘီလီယံကျော်တောင်းဆိုထားတဲ့သူ့ရဲ့အစီအစဉ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဝေးထိန်ဒရုန်းယာဉ်တွေနဲ့စင်ဆာတွေနဲ့နေစပ်လုံခြုံရေးအတွက်မလုံလောက်ကြောင်းခိုင်မာတဲ့တာမဏိဒါမှမဟုတ်ကွန်ကရစ်တတိုင်းတွေကသာအမေရိကန်ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာသူတွေကိုဟန်တားနိုင်မှာဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုဘေကင်းလုံခြုံရေးအစီအစဉ်အတွက်သူ့ဘက်ကအလျှော့ပေးမှာမဟုတ်ကြောင်းလဲသမ္မတထရန့်ကတရားကြေမြောက်ကျင်းပတဲ့အမေရိကန်လက်သမားညီလာခံ American Firms Bureau ရဲ့နှစ်ပတ်လည်ညီလာခံမှာပြောကြားခဲ့ပါတယ်။အစိုးရရန်တရားတချို့ရပ်ဆိုင်းထားတဲ့ကိစ္စဟာသမ္မတထရန့်နဲ့သူ့ရဲ့ Republican Party အပေါ်မှာတာဝန်ရှိကြောင်းမကြသေးခင်ကကြောက်ယူခဲ့တဲ့လူထုစစ်တမ်းကြီး6ခုမှာဖော်ပြထားပါတယ်။ဒါအပြင်နေဆက်လူညွန်ရေးကိစ္စမှာပါပဲအစိုးရရန်တရားတွေအားလုံးပြန်လည်လက်ပတ်ရေးဒီမိုကရက်တီရဲ့အဆိုပြုချက်ကို American မဲဆန္ဒရှင်63ရာခိုင်နှုန်းကထောက်ခံကြောင်းလည်းစစ်တမ်းတွေမှာဖော်ပြထားပါတယ်
။American သမ္မတဒေါ်နယ်ထရမ့်ကရုရှားနိုင်ငံအတွက်လုတ်ကင်ပေးနေတာဖြစ်ကောင်းဖြစ်မဲဆိုပြီးသတင်းတွေထွက်ပေါ်လာပြီးရက်ပိုင်းအကြာမှာပဲရုရှားအတွက်ဘယ်တော့မှလုတ်ပတ်ကင်ပေးခဲ့တာမရှိဘူးလို့သမ္မတထရမ့်ကမနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။ New Orleans မှာကျင်းပမဲ့ဆက်ပြိုးဆိုင်ရာညီလာခံကိုတက်ရောက်ဖို့ထွက်လာတဲ့သမ္မတထရမ့်ကိုရုရှားနဲ့ပတ်သက်ပြီးတော့မေခွန်းထုတ်တဲ့သတင်းထောက်ကိုအဲ့ဒီလိုမေခွန်းထုတ်တာနဲ့တင်သိခါကြနေပြီလို့သမ္မတထရမ့်ကအိမ်ပြီးတော့အပြင်ဘက်မှာပြောဆိုပါတယ်။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုကိုစုံစမ်းနေတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ကို2019ခုနှစ်မေလမှာသမ္မတထရမ့်ကရထူးကဖယ်ရှားလိုက်တဲ့လို့ရတဲ့ပတ်သက်ပြီးရုရှားအသွယ်သမ္မတထရမ့်လောက်ကိုင်းပေးနေသလားဒါမှမဟုတ်ရုရှားရဲ့လွှမ်းမိုးမှုကိုအမှတ်တမဲ့ခံနေရသလားဆိုတာကို FBI ကစတင်စုံစမ်းခဲ့တာဖြစ်တယ်လို့ The New York Times သတင်းစာကပြခဲ့တဲ့ရက်ပိုင်းကဖော်ပြခဲ့ပါတယ်။တခါပြခဲ့တဲ့နှစ်နှစ်တာကာလအတွင်းရုရှားသမ္မတ Vladimir Putin နဲ့၅ချိန်တွေ့ဆုံခဲ့ပြီးဆွေးနွေးပွဲအသေးစိတ်အချက်လက်တွေကိုသမ္မတထရမ့်ဘက်ကလိုရုံလှုပ်စင်အတိုင်းမဟုတ်ပဲလျှော့ဝှက်ထားတဲ့အပေါ် The Washington Post သတင်းစာကြီးကလည်းအခုရက်ပိုင်းတွင်ရေးသားဖော်ပြခဲ့ပါတယ်။ရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုနဲ့ရုရှားရဲ့အကျိုးစီးပွားအတွက်သမ္မတထရမ့်လောက်ကင်ပေးနေခြင်းရှိမရှိဆိုတဲ့စုံစမ်းမှုတွေကိုတော့အထူးစုံစမ်းရင်းမှု Robert Mueller ကကြီးကြပ်နေပြီဖြစ်ပါတယ်
။ EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ် Theresa May တို့ဆက်စပ်ညှိနှိုင်းထားတဲ့ EU တွေကဗြိတိန်နှုတ်ထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိန်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လုံလောက်တဲ့မဲရည်အတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မဲ့မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုမှမဲပြန်ခွဲကြမှာဖြစ်ပေမဲ့ဝန်ကြီးချုပ်အပေါ်ထောက်ခံမှုအရေးအတွက်ဟာပြောင်းလဲမလာဘူးလို့ဆိုပါတယ်။ Brexit ကိုထောက်ခံတဲ့အမတ်အရေးအမတ်တွေကရောကန့်ကွက်သူအမတ်တွေကပါသဘောတူညီမှုဒီသဘောတူညီမှုပေါ်အချက်အလက်တွေကိုကန့်ကွက်နေကြတာဖြစ်ပါတယ်။သဘောတူညီချက်ကိုပြန်ဖတ်ကြည့်ကြဖို့ဝန်ကြီးချုပ်မေကလွတ်တော်အမတ်တွေကိုနောက်ဆုံးအချိန်ထိတိုက်တွန်းပြောဆိုခဲ့ပြီးသဘောတူညီချက်ပြတ်သွားခဲ့ရင်ဘာဖြစ်နိုင်လဲဆိုတာကိုလည်းသတိပေးပြောကြားခဲ့ပါတယ်။သဘောတူညီချက်ရနိုင်ဖို့အဟံတားဖြစ်နေတဲ့ကိစ္စကတော့ မြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်အကြားနေဆက်ကိုဖွင့်ထားပေးရေးကိစ္စဖြစ်ပါတယ်အဲ့ဒီလိုနေဆက်ကိုဖွင့်ထားခြင်းအပြင်ဗြိတိန်နဲ့ EU ကြားကကုန်သွယ်ရေး policy တွေအတွက်အပြစ်တတ်သဘောတူညီချက်မရခင်ကြားကာလမှာဗြိတိန်အနေနဲ့ EU ရဲ့ကုန်သွယ်ရေး policy တွေအတိုင်းဆက်လက်တည်ရှိနေရမှာဖြစ်ပါတယ်ဒီသဘောတူညီချက်ဟာလိုအပ်တဲ့အချိန်ကာလတစ်ခုအထိပဲတည်ရှိမှာဖြစ်ကြောင်း EU ခေါင်းဆောင်တွေကလည်းတင်းတင်းလာနေမှာပြောပါတယ်
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ်အဖြစ်သမ္မတဒေါ်နယ်ထရမ့်နာမည်စရင်းတင်သွင်းထားတဲ့ဝီလျံဘာကိုအတီးပြူရေးနှစ်ရက်တာကျင်းပမဲ့လွတ်တော်ကြားနာပွဲကိုဒီကနေ့အင်္ဂါနေ့မှာစတင်မှာပါဒီလိုကြားနာရမှာသမ္မတရဲ့လုတ်ပိုင်ခွင့်အာဏာနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွဲပတ်မှုအကြောင်းစုံစမ်းနေတဲ့အထူးစုံစမ်းရေးမှုအပေါ်ဝေဖန်ပြောဆိုခဲ့တဲ့ဝီလျံဘာရဲ့အမြင်တွေကိုလွတ်တော်အမတ်တွေနှစ်နိုင်ချွတ်ချုပ်မေးမြန်းမယ်လို့ခန့်မှန်းရပါတယ်ဝီလျံဘာဟာသမ္မတဟောင်း George H.W. Bush လက်ထက်မှာရှေ့နေချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာပါရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်မှုကိုစုံစမ်းနေတဲ့ Robert Mueller ကစုံစမ်းမှုတွေကိုသမ္မတထရမ့်ဘက်ကဟန်တာခဲ့ခြင်းရှိမရှိစစ်ဆေးတဲ့အတွက်ဆိုပြီးဝီလျံဘာမနစ်ကရေးသားခဲ့တဲ့အပေါ်လက်တလောသတင်းမှတ်မှအသေးစိတ်ဆောင်ကြည့်ဝေဖန်လာကြတာပါလက်ထောက်ရှိနေချုပ် Rod Rosenstein စီရေးသားပေးပို့ခဲ့တဲ့16မျက်နှာရှိတဲ့စာထဲမှာရုရှားတို့ရဲ့ကြားဝင်နောက်ဆက်မှုအကြောင်းတိကျစုံစမ်းနေတဲ့ FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအဲ့ဒီစုံစမ်းမှုတွေမလုံနဲ့တော့ Let go ဆိုပြီးသမ္မတထရမ့်ပြောဆိုခဲ့ပြီးတဲ့နောက်အလုတ်ကပါဖြုတ်ပစ်ခဲ့တာဟာတာဝန်မဲ့တဲ့အလွန်မာရွံ့တဲ့လုပ်ရဖြစ်တယ်ဆိုပြီးဘာကရေးသားထားပါတယ်ရုရှားရဲ့စုံစမ်းမှုမှာဘေးထွက်နေခဲ့တဲ့ရှိနေချုပ်ဟောင်း Jeff Sessions ကိုရာထူးကဖေရှားပြီးသူ့နေရာမှာအစားထိုးခံရဖို့ William Bass ကိုသမ္မတ Trump ကနာမည်စင်းတင်သွင်းခဲ့ပြီးတဲ့နောက်ဂျွန်လ၈ရက်နေ့ကသူရေးသားခဲ့တဲ့အဒီစာအပေါ်ပြီးခဲ့တဲ့လမှာအာရုံစိုက်လာကြတာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ပမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့ရှိနေပါတယ်။ရန်ဟီလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိတဲ့အထက်ကဘယ်စခန်းကိုတွားမယ်ဆိုတာအတိအကျမသိရသေးပေမဲ့ရန်ဟီလီအနေနဲ့အမဲလစခန်းကိုတွားပစ်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အထူးကိုယ်စားလှယ်ရန်ဟီလီကိုအစိုးရတာဝန်ရှိသူတွေကမြန်မာနိုင်ငံကိုလာရောက်ခွင့်ပြုမယ်လို့မျှော်လင့်နေအကြောင်းလဲကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရကတင်းလာနေမှာပြုတ်လုတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ရန်ဟီလီဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုဇန်နဝါရီလ19ရက်နေ့မှာခီးဆက်မှာဖြစ်ပြီးမြို့တော်ဓာကာအပြင်ကောက်ဆက်ပဇားမှာရှိတဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ဖို့ရှိကြောင်း UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီတော့အတွင်းရခိုင်ပြည်နယ်အတွင်း AA ရခိုင်တပ်မတော်နဲ့မြန်မာအစိုးရအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေစေမှုလုံခြုံရေးအခြေအနေတွေစိုးရိမ်ရတာကြောင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ခီးစဉ်ကိုရက်ရွှေ့ဆန်းလိုက်ရပါတယ်။
တောင်ကိုရီးယားနိုင်ငံရဲ့စီရင်မူဝါဒစာရမ်းမှာမြောက်ကိုရီးယားနိုင်ငံကိုရန်သူဆိုပြီးသုံးနှုန်းထားတာကိုပဲရှာလိုက်ပါတယ်။ဒီလိုရဟာတောင်မြောက်ကိုရီးယားနိုင်ငံကြားတင်းမာမှုတွေပြေလျော့စေရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်ဖက်ကအစပြုလိုက်တာလည်းဖြစ်ပါတယ်။2010ခုနှစ်မှာတောင်ကိုရီးယားရေတပ်တင်မောအတက်ခက်ခံရပြီးတော့လူပေါင်း50သေဆုံးခဲ့ရတဲ့ဖြစ်ရပ်အပေါ်မြောက်ကိုရီးယားနိုင်ငံကိုပြစ်တင်ပြောဆိုလာတဲ့အချိန်ကလေးကတောင်ကိုရီးယားကပ်ကွက်ရေးဝန်ကြီးရဲ့စီရင်မူဝါဒမှာမြောက်ကိုရီးယားနိုင်ငံကိုရန်သူအဖြစ်သတ်မှတ်ခေါ်ဆိုလာခဲ့တာပါ။အဲ့ဒီမူဝါဒစာရမ်းကိုတော့နှစ်နှစ်တစ်ကြိမ်ပြင်ဆင်ဖြည့်ဆွဲရပါတယ်။တောင်ကိုရီးယားနိုင်ငံမှာ conservative တွေကတော့ရန်သူဆိုတဲ့အတုံးလုံးမပါပဲတိကနေအင်္ဂါနေ့မှာထုတ်ပြန်လိုက်တဲ့အဲ့ဒီမူဝါဒစာတမ်းကြောင့်စိတ်ဆိုးသောတာထွက်ပြန်ပုံရှိပါတယ်မြောက်ကိုရီးယားကောင်ဆောင် Kim နဲ့ဆက်ဆံရေးတိုးမြင့်ဖို့သမ္မတမွန်ရဲ့ကြိုးပမ်းမှုဟာတောင်ကိုရီးယားရဲ့ကာကွယ်ရေးအနေအထားကိုအားပြိုစေမယ်လို့ conservative တို့ကပြောဆိုထားပါတယ
်အာဖဂန်နစ္စတန်နိုင်ငံမျိုးတော်မှာဖောက်ခွဲပစ္စည်းတင်ဆောင်ထားတဲ့မော်တော်ယာဉ်နဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကပြုလုပ်ခဲ့တာလို့အာဖဂန်အရာရှိတွေကဆွဆွဲပြောကြားလိုက်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးဒါဇင်ပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တာပါ။လက်ရှိမှာတိုင်းပြည်တစ်ဝက်လောက်ကိုထိန်းချုပ်ထားတဲ့တာလီဘန်အဖွဲ့ဟာအာဖဂန်အစိုးရတပ်ဖွဲ့တွေကိုပုံမှန်ပြစ်မှတ်ထားတိုက်ခိုက်လေရှိပြီးတနင်္လာနေ့ကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုဟာတာလီဘန်တွေဘက်ကနေ့စဉ်ပြုလုပ်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကနောက်ဆုံးဖြစ်ရလဲဖြစ်ပါတယ်။နိုင်ငံခြားကုမ္ပဏီတွေနဲ့ပရာဗီတာအဖွဲ့အစည်းတွေရုံးဆိုင်ရာ Green Village လို့ခေါ်တဲ့လုံခြုံရေးတွေထူထပ်စွာချထားတဲ့နေရာကိုတာလီဘန်တွေကတနင်္လာနေ့နောက်ပိုင်းမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေရာကိုဥတီသွားတဲ့လမ်းတွေအားလုံးကိုလည်းအာဖဂန်လုံခြုံရေးအဖွဲ့တွေကအင်္ဂါနေ့မနေ့ပိုင်းအထိပိတ်ထားဆဲဖြစ်ပါတယ်။18နှစ်ကြာလာပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုတွစ်ဆုံဆွေးနွေးတဲ့နိလန်နဲ့အဆုံးသတ်နိုင်ရေးအတွက်အမေရိကန်ကဥဆောင်ပြုလုပ်နေတဲ့ကြားကပဲအခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ပေါ်ခဲ့တာပါ။
မွေးစီဝါမောင်ခုံမှုနဲ့ကနေဒါနိုင်ငံသားတဦးကိုတရုတ်နိုင်ငံတရားရုံးကပြန်လည်ကြားနာစစ်ဆေးပြီးတော့တေသံချမှတ်လိုက်ပါတယ်။ဒီလိုရဟာတရုတ်နိုင်ငံကတေသံတွေကိုလှည့်လို့စပယ်အသုံးချတဲ့လို့ရဖြစ်တယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကဆွဆွဲလိုက်ပါတယ်။မွေးစီဝါမှုနဲ့ Robert Lloyd Shellenberg ကိုတရုတ်တရားရုံးတစ်ခုကကနဦးပေးထားတဲ့ဒေါင်နာ15နှစ်ဟာတက်ညာလို့နဲ့အသွဲဆူပြီးမနေ့တနင်္လာနေ့မှာတေသံပေးလိုက်တာပါ။ကနေဒါနိုင်ငံသားတဦးပေါ်ချမှတ်လိုက်တဲ့တေသံကိုတရုတ်နိုင်ငံမှာလှည့်လို့စပယ်အစတင်အသုံးချလာနေတဲ့အပေါ်ကနေဒါအစိုးရဘက်ကအလွန်အမင်းဆိုရင်တို့နိုင်ငံတကာကမဟာမိတ်နိုင်ငံတွေကပါဆိုရင်တင်တဲ့ကိစ္စဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ထူရိုးကပြောပါတယ
်ကျော်ဝဲလာနေတဲ့လောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးသတင်းစာမားတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရခိုင်လုံခြုံရေးစိုးရိမ်မကင်းမှုကြောင့်ကုလသမဂ္ဂမဟာမင်းကြီးရဲ့မြန်မာခီးစဉ်ရွှေဆန်းလိုက်ရသတင်းကိုတင်ဆက်ပေးကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထောင်ထဲချတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အမြန်ဆုံးခွင့်ပြုဖို့မြန်မာဆွေရကိုကုလသမဂ္ဂကတင်းလာနေတော့ကအလေးနဲ့တိုက်တွန်းလိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခီးစဉ်ကိုရခိုင်ပြည်နယ်ကိုသွားမယ့်စီစဉ်ကိုလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်ခဲ့ရပါတယ်ပြည်စုံကိုမန်အင်ဂျင်နိုင်ကပြပြပေးပါလိမ့်မယ်
လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာခွင်းကိုပိတ်ပင်လိုက်ကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ IRC နိုင်ငံတကာကြက်ချီနီကော်မတီနဲ့ UNFP ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ်တွေရဲ့အကူအညီတွေကိုတော့ကန့်သက်ထားတဲ့မြို့နယ်၅မြို့နယ်မှာဆက်ပြီးပေးဖို့ရခိုင်ပြည်နယ်အစိုးရကခွင့်ပြုထားပါတယ်အခုလိုကန့်သက်ချက်အစ်စ်တွေကြောင့်အကူအညီတွေလိုအပ်နေတဲ့ထောင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်အရေးကိုအလိုမဲ့စိုးရိမ်မကင်းဖြစ်မိပြီးပိတ်ပင်တားဆီးမှုတွေကိုရုတ်သိမ်းပေးဖို့ကုလသမဂ္ဂကအလေးနဲ့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးဤရီကန်နီကိုက VOA ကိုအခုလိုပြောပါတယ်
We are seriously concerned about new restrictions on humanitarian access which leave thousands of women, children and men in affected areas.
ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးရေးကန့်သက်တားမြစ်ချက်အစ်စ်တွေကြောင့်စာနာမှုအကူအညီတွေအလုံးအလောက်မရဘဲဖြစ်နေပြီးအကာအကွယ်မဲ့နေတဲ့ထောင်နဲ့ချီရှိနေတဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအတွက်ကုလသမဂ္ဂအနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်ရဲသားတွေကိုအကာအကွယ်ပေးရင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအတိုင်းလိုက်နာခြင်းသုံးရည်သေးကြစေဖို့လူသားချင်းစာနာကူညီမှုတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဘဲမြန်မြန်ဆန်ဆန်ခွင့်ပြုဖို့ကုလသမဂ္ဂကတောင်းဆိုထားတာကိုမြန်မာဆွေရအနေနဲ့အပြုသဘောဆောင်တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
မြန်မာနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အတွင်းလက်တလောအရေးပေါ်လိုအပ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂဘက်ကနေပို့ပြီးတိုးပေးနိုင်ရေးမြန်မာအစိုးရကိုကမ်းလှမ်းပြောဆိုထားတယ်လို့အီရီကန်နီကိုကဆိုပါတယ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂဝန်ထမ်းတွေတွာလာဖို့အကန့်အသတ်တွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပြောဆိုပါတယ
်လုံခြုံရေးအတွက်ကတော့သိတဲ့အတိုင်းပဲလေဟိုကျွန်တော်တို့ဘက်ကလုံခြုံရေးဟိုတာဝန်ရှိတဲ့သူတွေတော့မှတလောက်ဟိုပေါ်တည်တည်တံ့ရတာရှိနေတဲ့အခါကျတော့အခြေအနေကတော့အလုံးမြင်တဲ့အတိုင်းပဲအဲ့တော့အနေရတော့ရှိတာပေါ့နော်အနေရှိနေတာမှန်ပဲလေအဲ့တော့ကျွန်တော်တို့ကတော့အခုကကျွန်တော်ပြည်ပဆိုင်ချက်ချင်းဒီကော်မတီပေါ့ ICRC တို့နောက် UNFPA တို့ပေါ့တို့သူဒီဟိုဝန်ထမ်းချင်းစာနာထောက်ထားမှုကူညီပါညာဆိုတဲ့ဟာတွေကတော့ဒါတွေကကျွန်တော်တို့ပေးခွင့်ကတော့ပေးထားပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုးလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်မြန်မာနိုင်ငံနေရဲ့ပြန်လာရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်ကိုလာရောက်မဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟစ်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်ဖီလီပိုဂရန်ဒီရဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တမတ်ကြီးဟောက်တူဆွမ်းကလည်း VOA ကိုအခုလိုရှင်းပြပါတယ
်ကျွန်တော်ကပို့ဆွမ်းလို့တာတော့မဟုတ်ဘူးကြာအမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါဟိုဘယ်နည်းဆိုတော့ပြန်တိတဲ့အတိုင်းပဲဟိုဘက်မှာကဟိုအေးရသူဝင်တိုက်တဲ့ဟာတွေရှိနေတဲ့အခါလုံခြုံရေးကသူလည်းအဲ့ဒီဘက်ကိုသွားဖို့အဆင်မပြေဘူးလေအပြည့်ရခါကြတော့သူကလည်းသူပြန်ပြီးတော့ဟိုအချိန်ညှိမဲ့သဘောပါပဲဟိုကင်ဆယ်လုပ်တာကျွန်တော်ဘက်ကပို့ဆွန်းလုပ်တာတော့မဟုတ်ဘူးလုံခြုံရေးအချိန်ညှိရလည်းပဲ ဟိုကျွန်တော်တို့ကအဲ့ဒီပဲကြတော့သွားဖို့လည်းအဆင်မပြေဘူးဆိုတော့သူလည်းပဲဟိုနည်းနည်းအဆင်ပြေတဲ့ချိန်ပြန်ညှိမယ်တဘောပါပဲ
ဒီတော်တွင်လုံခြုံရေးကောင်စီမှရခိုင်ပဋိပက္ခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဆွေးနွေးမယ်အဆိုကိုအမြဲတမ်းဖွဲ့ဝင်ဗြိတိန်နိုင်ငံကဒီသတင်းပတ်နှောင်းပိုင်းမှာတင်သွင်းဖို့ရှိတယ်လို့ကုလသမဂ္ဂနဲ့နှိဆက်တဲ့အတိုင်းဝိုင်းကပြောပြီးမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းကတော့ဒီကိစ္စနဲ့ပတ်သက်လို့သူတို့ကိုအတိပေးအကြောင်းကြားခြင်းမရှိသေးဘူးလို့ VOA ကိုပြောပါတယ်။လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေကိစ္စကိုလက်ရှိလုံခြုံရေးကောင်စီမှအလေးပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။မင်းဂျင်နယ်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုဒီခါမှာတော့ရခိုင်စစ်ဆောင်ဒုက္ခသည်တွေအတွက်အကူအညီလိုအပ်နေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။စီးကျင်းပါမှုရှိနေစေရခိုင်ပြည်နယ်ထဲမှာထောင်နေချီတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေအရောက်ပေးနိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာစစ်ဆင်ရေးအဖွဲ့နဲ့ပြည်တွင်းကကူညီကယ်ဆယ်ရေးအဖွဲ့တွေကိုမပိတ်ပင်မဲနဲ့တွားခွင့်ပေးစီလိုတယ်ဆိုပြီးတော့ရခိုင်လွတ်ကျော်ကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။လက်တလောမှာတော့ဒုက္ခသည်အရေးအတွက်က6,000အထိပို့တိုးလာနေပြီးတော့အရေးပေါ်တောက်သုံးရေးစားနပ်ရိက္ခာနဲ့နေထိုင်ရေးအခက်အခဲတွေကြုံနေရတယ်ဆိုပြီးတော့အကူအညီပေးနေသူတွေကပြောပါတယ်။မက်ဆူမွန်ကအပြည့်စုံကိုတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဖြစ်နေတာကြောင့်ကျေးရွာတွေကထောင်ချီတဲ့ဒေသခံရခိုင်ပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ရှောင်လာသူတွေထဲမှာတပ်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနာမကျန်းဖြစ်သူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်ယာယီကယ်ဆယ်ရေးစခန်းတွေဖွင့်လှစ်ထားပြီးတော့နေရာချထားပေးပါတယ်။လက်တလောမှာတော့သူတို့အတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုအခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကိုကုလနိုင်ငံတကာကြက်ချင်းဒီအဖွဲ့ICIC အပါအဝင်လူမှုဝန်ထမ်းကွန်မြူနီကေးဇယ်ဝင်ကြီးဌာနကျန်းမာရေးဝင်ကြီးဌာနနဲ့ရခိုင်ပြည်နယ်အစိုးရဘက်ကပူးပေါင်းကူညီပေးနေကြပါတယ်။ဒါပေမဲ့လို့ရခိုင်ပြည်နယ်မြောက်ပိုင်းအလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းမှာတော့လုံခြုံရေးအခြေအနေအရကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာကွင်းပိတ်ပင်ကြောင်းရခိုင်ပြည်နယ်အစိုးရကကြေညာထားပါတယ်။ဒီလိုမျိုးနယ်မြေလုံခြုံရေးစီရေးအခြေအနေကြောင့်လို့ဆိုပေမဲ့လို့အရေးပေါ်ကူညီကေးဇယ်ရေးအတွက်လိုအပ်နေသူတွေကိုတော့အရောက်သွားပြီးအကူအညီပေးနိုင်မှုစနစ်တကျစီစစ်ခွင့်ပြုသင့်ပါတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်မထုမေကအကြံပြုပါရယ
်ကိုတကယ်တမ်းဗတ်နိုင်ငံတက်ချင်ရေဖွဲ့ရယ်ပြီးလို့ရှိရင်တကယ်ဒီအဖွဲ့ကြောင့်နဲ့အဖွဲ့စည်းများရယ်အစိုးရတွေကဒီတိတ်နေတဲ့နန်းတွေကိုဖွင့်ရပါမယ်ရှင်အဲဘာလို့လဲဆိုတော့ဒီစစ်တပ်ချင်းဖြစ်ပြီးဒီရင်းစစ်တပ်ချင်းဖြစ်ပါဟာစစ်တပ်ချင်းဖြစ်ဒီမှာစစ်စောကပြောကြလို့ကတကယ်တမ်းခံစားရတာကဒီအွန်ကောင်းမှာရှိတဲ့အခြေခံတူတူပဲဟိုတကယ်ယူတာဖြစ်တဲ့တူတူတွေပဲရှင်အဲ့ဒီမှာမှနေပြီးတော့တကြီးရောကလေးများအကြောင်းသားလူငယ်များတာဝန်ရှိခင်များဆိုဒီဒီမိနဲ့ပိတ်မိနေတဲ့အချင်းမျိုးကိုသာသိခဲ့မယ်တကယ်တမ်းနဲ့နေပြည်မှာပိတ်မိနေလဲဆိုလို့ရှိရင်အဲ့တချင်မျိုးဝင်ရပါမယ်ရှင်တချင်မျိုးရဲ့အစိုးရရဲ့ဆိုလို့ရှိရင်ခုနကနေပြီးတော့ပံ့ပိုးကူနေတဲ့အဆက်ကြီးများကိုသာအဟန့်တားမရှိတာဖွင့်ပြရမှာဖြစ်ပါတယ်ဓမ္မတော်နေပြီးတော့အစည်းအဝေးချုပ်နေရတဲ့မှာနေပြီးတော့ဒီကူများအတွက်အဲ့အထူးသဖြင့်နေပြီးတော့ဒီဒတိယဆိုင်ရာဒီထပ်ပိုင်းတွေဘာမှဖြစ်ပါလေဟိုစစ်တာတော့စေးတာတော့သူလုံနိုင်တယ်ဒါပေမဲ့ခွင့်ပြုတဲ့အရာတော့ခွင့်ပြုပါမယ
်လမ်းဘက်ဆက်သွယ်မှုအခက်အခဲတွေကြောင့်တိုက်ပွဲတွေကြောင့်ပိတ်မိနေစေဒုက္ခသည်တွေစီလိုအပ်တဲ့စားနပ်ရိက္ခာတွေစေဝါတွေအရောက်ပေးပို့နိုင်မှုလူမှုကူညီရေးအဖွဲ့တွေနဲ့အရက်ဖက်အဖွဲ့စည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့တချို့နေရာတွေမှာတော့အုပ်ချုပ်ရေးဘက်ကခွင့်ပြုပေမဲ့နယ်မြေလုံခြုံရေးအရာတချို့နေရာတွေမှာတော့နယ်မြေကန်စစ်တပ်ရဲ့ပိတ်ပင်တားဆီးမှုတွေရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကရှင်းပြပါတယ
်ကျွန်တော်ကဒီကျေးဇူးကနေပြီးတော့မှရုပ်ရှင်ရေးကြံပြပြီးတော့မှဒီလိုတော့ဒီပြည်ကျလို့မရတော့ဘူးအဲဒီစမတော်ရလေးကလည်းဒီပေါ်နဲ့နောက်ပြီးတော့မှဒီကောမေဟာဒီထဘောဒီတော့ဆီဆီရတယ်မြင်းနေတယ်အဲဒီဟာလို့ခေါ်ပြောမှမြင်းနေတယ်အများကြီးရှိတယ်ဒီတည်းကအခုက6000ကျော်နေပြီးမှကျွန်တော်တရားတော့ဆို6000ကိုပို့နေပြီးအခုက
လက်တလောမှာဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီပေးဖို့ကိုလည်းရခိုင်လွတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မတ်ထုမေကတိုက်တွန်းပါတယ်
အဲ့ဒါကြောင့်မို့ပြည်သူတွေကိုတော့ဒီအခုစီးပွားရေးဆောင်သူတွေကိုတော့တော့ပေးဖို့အဆင်မဆိုးပေါ့နော်။ဒါဒီဒုက္ခတွေဒီလိုတို့ကိုရင်းနဲ့တော့မဲ့ချေးစင်းနဲ့တော့မဲ့တဲ့အခုအစည်းအဝေးမှာဆိုတော့လိုအပ်တဲ့အချက်လက်တွေကိုဟိုတင်ချတချပြင်ဆင်ပြီးတော့သူတွေကိုအခုပေးသင့်ပါတယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ရသေးတော်ဘူးတီတော်ပုံနှကျွန်းစားတဲ့ဒေသတွေနာကကျေးရွာတွေကခိုလုံလာသူပေါင်းကအခုဆိုရင်6000အထိရှိသွားပြီဖြစ်ပြီးသူတို့အတွက်ကူညီဆောင်ရှောက်ပေးနေပေမဲ့အခြေခံကျန်းမာရေးဆောင်ရှောက်မှုနဲ့တောက်သုံးရေးအရေးပေါ်လိုအပ်ချက်တွေကရှိနေတော့မယ်လို့ကူညီပေးနေသူတွေကပြောပါတယ်ရှင်
။မ မဆုမွန်တင်ဆက်ပေးထားတာပါခုတစ်ခါမှာတော့ကုလအထူးကိုယ်စားလှယ်ကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံမဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ပမောက္ခရဟီလီကမကြခင်ရက်ပိုင်းအတွင်းမှာထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံမှုရှိတယ်ဆိုပြီးတော့ကော်မတီဥက္ကဋ္ဌကဗီဒီယိုကိုပြောပါတယ်ဒါပေအချိန်ရတဲ့ဆိုရင်မေလဒုက္ခသည်စခန်းကိုလည်းသွားကြည့်ဖို့ရှိတယ်ဆိုပြီးတော့ပြောဆိုထားပါတယ်အဲ့လိုတွေ့ဆုံတဲ့အခါမှာသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုတင်ပြမယ်လို့လည်းကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်ပြည်စုံကိုတော့ထိုင်းချေဆိုင်ဗီဒီယိုမြန်မာပိုင်းတင်ဆက်တော့အမေးမာကတင်ပြပို့ထားပါတယ်ရှင်
မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ပမောခရန်ဟီလီဟာထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပြီးထိုင်းနိုင်ငံရဲ့ခရီးစဉ်အတွင်းမှာကရင်ဒုက္ခသည်စခန်းခုနှစ်ခုကိုကိုယ်စားပြုတဲ့ကရင်ဒုက္ခသည်ကော်မတီနဲ့တွေ့ဆုံဖို့ရှိနေတာပါကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့အထူးကိုယ်စားလှယ်အနေနဲ့မြန်မာနယ်စပ်ကမဲလစခန်းကိုအချိန်ရရင်တွားရောက်ဖို့ရှိတယ်ဆိုပြီးပြောပါတယ်
ကျွန်တော်ပြောရတာဆက်ခုနှစ်ရက်နေမှလာမယ်ဆိုတော့ကျွန်တော်ဇီယာတော့ကြောက်ကြတာကျွန်တော်တို့နဲ့လာပြီးတော့ခဏပဲတွေ့မယ်တဲ့ပြီးတော့ပြန်ဆက်သွားမယ်တော့ကျွန်တော်ကျွန်တော်ထင်တာမလားဆက်တွေ့နေတယ်ဇာတ်စကားလာမပေါ့လို့ဆိုနေ
အဲ့ဒီလိုအထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာသူတို့ဘက်ကပြောဆိုဆွေးနွေးဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးတော့လဲဦးရောဘတ်ထွေးကအခုလိုရှင်းပြခဲ့ပါတယ
်ဒါတော့ချက်ချင်းပြောကျွန်တော်ပြောလို့ရတာပေါ့ချက်ချင်းမျိုးမျိုးရှိနေတာပေါ့ကားတော့ဟိုကြပါပါဒီကြီးစားပါဆိုတော့ကျွန်တော်ပြန်ကြားလို့မရတော့ဒီမှာလည်းသူစအင်ဂျူပြည့်တဲ့ဟိုကစပေါ်လေအမလုံးလာလို့ပြန်ရတော့ဆက်ကြည့်တော့
ပမောကရန်ဟီလီဟာလက်ရှိထိုင်းနယ်ဇက်ကဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းသိထားပြီးဖြစ်လို့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးထိုင်းနဲ့မြန်မာအစိုးရတွေကြားညှိနှိုင်းဆွေးနွေးမှုတွေမလုပ်ဘူးဆိုရင်တော့မျှော်လင့်ချက်တွေတိတ်မရှိဘူးလို့လည်းဦးရောဘတ်ထွေးကပြောပါတယ်
ကျွန်တော်တို့လိုလားလို့ကျွန်တော်သင်ပြတော့ပါမှမရတာရှိနေတာပဲ။ဒါပတ်လို့ရှိနေတာ။ဟိုထိုင်းဆိုရနဲ့ပမာဆိုရသူတို့ကညီတိုင်းဝင်ပြင်းပါတယ်သူတို့ကလုံးလုံးလုံးနိုင်တယ်။ဘဘတော့မလုပ်ပြင်းတော့လုံးသာသူတို့ကျိုးစားပါပဲ။ဒါပေမဲ့အဲ့ဒီကိုယ်ကမှဆိုရလည်းလက်မခံတော့သူတို့ကလည်းဘာမှပြောတာမလုပ်ကြတော့ဘူ
း။မြမအဆိုရဘက်ကတော့ကုလအထူးကိုယ်စားလှယ်ရန်ဟီလီရဲ့လုပ်ရက်တီကတစ်ဖက်သက်ဆန်တယ်ဆိုပြီးပြောဆိုထားပြီးဆက်ပြီးပူးပေါင်းဆောင်ရွက်မှုမလုပ်ဖို့အတွက်ဆုံးဖြတ်ထားသလို2018ခုနှစ်ဒီဇင်ဘာလကတည်းကပြည်ဝင်ခွင့်ပိတ်ထားတာဖြစ်ပါတယ်။အထူးကိုယ်စားလှယ်ပမောခရန်ဟီလီကတော့မြန်မာအစိုးရနဲ့ဆက်ပြီးစစ်ဆန်ညှိနှိုင်းသွားဖို့ကြိုးစားနေစေဖြစ်တဲ့အကြောင်းမြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတဝန်းကလူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီဟာပြည်တွင်းစစ်ကြောင့်ဆယ်စုနှစ်ပေါင်းများစွာခိုလုံနေထိုင်နေကြတဲ့ထိုင်းနယ်ဇက်ကဒုက္ခသည်တွေရဲ့အရေးကိစ္စတွေကိုမင်းပြန်ပြီးရင်တော့တိမ့်နဲ့ချီရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေရာဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းဇန်နဝါရီလ19ရက်နေ့မှာတွားရောက်မှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဒါကာအပြင်ရိုဟင်ဂျာဒုက္ခသည်တွေရှိရာကော့ဘဇားကဒုက္ခသည်စခန်းတွေကိုတွားရောက်ဖို့လည်းအစီအစဉ်ရှိတဲ့အကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
အေးမာသတင်းပေးပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးပါတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးစီမှာတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့အတွက်အလုပ်လုပ်ပေးနေတယ်ဆိုတဲ့သတင်းတွေထွက်လာပြီးရပိုင်းတွင်မှာပဲသူ့အနေနဲ့ရုရှားအတွက်ဘရောင်းကားမှအလုပ်လုပ်ပေးတာမျိုးမရှိဘူးဆိုပြီးတော့သမ္မတထရမ့်ကညှင်းဆဲကြေညာခဲ့ပါတယ်။ပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ညွှန်ကြားရေးမှူးဂျိမ်းစ်ကိုမီကို2019ခုနှစ်မေလတုန်းကရာထူးကနေထုတ်ပယ်လိုက်ချိန်မှာသမ္မတဟာရုရှားအတွက်အလုပ်လုပ်ပေးနေသလားဆိုပြီးတော့ FBI ကနေတံပြန်ထောက်လိုက်ရေးစုံစမ်းမှုတစ်ခုလုပ်ခဲ့တယ်ဆိုပြီးတော့ New York Times ကတောက်ချနေတဲ့ကရေးသားဖော်ပြခဲ့ပါတယ်။ VO သတင်းတော့ Brian Patton ရေးသားပေးပွဲသတင်းကို Talking စိုးဝင်းကပြောပြပေးပါလိမ့်မယ်
။ကောင်းပါပြီရှင်။တနင်္ဂနွေနေ့တုန်းက Fox သတင်းဌာနနဲ့လုပ်တဲ့ interview မှာတော့အဲ့ဒါနဲ့ပတ်သက်တဲ့မေးခွန်းကိုသမရကရှောင်ပြီးဖြေခဲ့ပါတယ်။ဒါပေမဲ့တနင်္လာနေ့ကျတော့သူ့အနေနဲ့ရုရှားအတွက်ဘယ်တော့မှအလုပ်မလုပ်ခဲ့ဘူးဆိုတာကိုသမရ Trump ကပြက်ပြက်သားသားညင်းဆိုသွားပါတယ်
။ I never worked for Russia.And you know that answer better than anybody. I never worked for Russia.
Russia တော့ဘယ်တော့ကမှအလုပ်မလုပ်ပေးခဲ့ပါဘူး။ဒါကလည်းတခြားသူတွေထက်ခင်ဗျားတို့ပိုသိမှာပါ။ဒီလိုမျိုးမေးခွန်းမေးတာကမသိလျော်ဘူးလို့ထင်ပါတယ်။ဒါဟာတကယ်ကိုအလိမ်ညာကြီးပါ
။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရိုညွှန်ကြားရေးမှူး J James Comey ကို2018ခုနှစ်မေလကထုတ်ပယ်လိုက်ပြီးတဲ့နောက်သမ္မတ Trump ဟာ American ကျိုးစီးပွားကိုဆန့်ကျင်ပြီး Russia အတွက်လှုပ်လှုပ်ပေးနေသလားဆိုတာကို FBI ကစုံစမ်းစစ်ဆေးမှုတွေစပြီးလုပ်ခဲ့တယ်လို့ New York Times သတင်းစာကြီးကပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကရေးသားခဲ့ပါတယ်။ဒီအပေါ်သမ္မတ Trump ကပြင်းပြင်းထန်ထန်ကိုညှင်းဆုပ်လိုက်တာပါ။သမ္မတ Trump ဟာ Russia သမ္မတ Vladimir Putin နဲ့ဆွေးနွေးပွဲတော်တော်များများမှာသူတို့ပြောဆိုတဲ့အကြောင်းအရာတွေကိုတင်ပြတကဖုံးကွယ်ဖို့လုပ်ခဲ့တယ်လို့ Washington Post သတင်းစာကြီးကလည်းဆွဆွဲရေးသားခဲ့ပါတယ်။အခုလိုအမေရိကန်သတင်းစာကြီးတွေကသမ္မတ Trump နဲ့ Russia ကိစ္စရေးသားဖော်ပြချက်အစ်စ်တွေကြောင့် Russia ခေါင်းဆောင်ကိုဝေဖန်မှုသမ္မတ Trump တွန့်ဆုတ်နေတာတွေနဲ့2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာ Donald Trump သမ္မတဖြစ်ဖို့ Russia ကဝင်ရောက်ဆက်ဖက်တယ်ဆိုတဲ့အပေါ်စုံစမ်းစစ်ဆေးမှုကိစ္စတွေဟာလည်းပြန်ပြီးအာရုံစိုက်စရာဖြစ်လာပါတော့တယ်။သမ္မတ Trump နဲ့ Russia ပတ်သက်မှုအပေါ်မေးခွန်းတွေအများကြီးရှိတယ်လို့ Democrat ထက်လွတ်တော်အမတ် Dick Durbin ကပြောပါတယ်။
You know there's so many questions raised. Why is he so chummy with
Vladimir? Media မေးခွန်းတွေအများကြီးရှိပါတယ်။ Vladimir Putin ကိုသူဘာကြောင့်အဲ့လောက်ရင်းရင်းနှီးနှီးဖြစ်နေလဲဆိုတာပါ
။ဒါကြောင့်လဲ Russia မဟာမိတ်ဖြစ်တဲ့ Syria ကနေ American တပ်တွေရုတ်သိမ်းဖို့သမ္မတ Trump အစိုးရဆုံးဖြတ်တဲ့ကိစ္စ Russia စီးပွားရေးလုပ်ငန်းတချို့အပေါ် American ကအရေးယူထားတာတွေကိုပြန်ရုတ်သိမ်းတဲ့ကိစ္စတွေအတွက် Democrat တွေဘက်ကမေးခွန်းထုတ်စရာတွေဖြစ်လာပါတော့တယ်။ FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့အရင် FBI ခေါင်းဆောင်ပိုင်းဟာသူ့သမ္မတလုပ်ငန်းတာဝန်တွေကိုအနှောက်အယှက်ပေးဖို့လှုပ်ခဲ့ကြတယ်လို့လည်းသမ္မတ Trump ကတင်းလာနေကဆွဆွဲပြစ်တင်ခဲ့ပါတယ
် The people doing that investigation were people that have been caught that are known scoundrels there
ဒီစုံစမ်းစစ်ဆေးမှုတွေလုပ်တယ်ဆိုတဲ့လူတွေဆိုတာလူကောင်းသူကောင်းတွေမဟုတ်ပါဘူးညှင်းတီးညှစ်ပတ်ပလိတ်ဆိုးကြီးတွေလို့ကျွန်တော်ပြောရမှာပါ
အခုအစိုးရလက်ထက်မှာအရင်သမ္မတတွေထက်ရုရှားအပေါ်တင်းတင်းမာမာဆက်ဆံခဲ့တယ်လို့ရုရှားနဲ့ဆက်နွယ်တဲ့အရေးယူမှု282ခုကိုပြုလုပ်ထားတယ်လို့သမ္မတအင်ဗျူတော်ကပြောပါတယ်။ဒါအပြင်အမေရိကန်ထောက်လှမ်းရေးအတိုင်းဝိုင်းတွေကသတင်းမီဒီယာတွေကိုပေါက်ကြားအောင်ဖောက်ထုတ်ခဲ့သူတွေကိုလည်းသမ္မတအင်ဗျူတော်ကပြစ်တင်ဝေဖန်လိုက်ပါတယ်ရှင်။
တော်ခင်ဆိုရင်တက်ပေးကြတာဖြစ်ပါတယ်။ကျမတို့ဒီညနေခင်းအတန်လွဲစီစဉ်ပြပြချင်းည9:00နာရီမှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်ကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်သလို Democratic မြန်မာအတန် TVB ကနေလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ဒီနေ့အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုတော့ကိုဇော်ဝဲလိုင်းကကြီးညာပေးပါလိမ့်မယ်။
အမေရိကန်ရန်ဒီယလက်ပတ်မှုတချို့ရဆိုင်ထားရတာဟာသမ္မတဒေါ်နယ်ထရမ့်ကြောင့်လို့အမေရိကန်ပြည်သူအများစုကပြစ်တင်ပြောဆိုနေကြပေမဲ့ဒီကိစ္စမှာဒီမိုကရက်တွေမှာလည်းတာဝန်ရှိကြောင်းတင်းလာနေကလက်သမားတွေကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘေးကင်းလုံခြုံရေးအတွက်လှုပ်ဆောင်မဲ့အစီအစဉ်တွေကိုဒီမိုကရက်တွေအတိပြုမပေးကြဘူးလို့နယူးအော်လင်းစ်မှာကျင်းပတဲ့လက်သမားညီလာခံမှာသမ္မတထရမ့်ကပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရုရှားအတွက်လှုပ်လှုပ်ပေးနေတာဖြစ်ကောင်းဖြစ်မယ်ဆိုပြီးသတင်းတွေထွက်ပေါ်လာပြီးရပိုင်းအကြမှာပဲရုရှားအတွက်သူ့အနေနဲ့ဘယ်တော့မှလှုပ်ပေးခဲ့ခြင်းမရှိဘူးလို့သမ္မတထရမ့်ကတင်းလာနေမှာပြောကြလိုက်ပါတယ်။နယူးအော်လင်းမြို့မှာကျင်းပမဲ့စိုက်ပျိုးရေးညီလာခံကိုတက်ရောက်ဖို့အသွားမှာသတင်းတောက်တွေကိုအဲ့ဒီလိုပြောကြလိုက်တာပါ။ EU ဥရောပသမဂ္ဂနဲ့ဝန်ကြီးချုပ်ထရေဇာမေတို့စစ်ဆန်ညီနိုင်ထားတဲ့ EU တဲကဗြိတိန်နိုထွက်ရေးအစီအစဉ် Brexit သဘောတူညီချက်ကိုဒီကနေ့ဗြိတိရှ်ပါလီမန်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။လွတ်တော်ထဲမှာသူ့ရဲ့အစီအစဉ်ကိုထောက်ခံမှုရနိုင်မဲ့လွန်လောက်တဲ့မဲရီအတွက်မရှိဘူးလို့ယူဆတာကြောင့်ဒီဇင်ဘာလမှာမဲခွဲဆုံးဖြတ်မယ်မူလအစီအစဉ်ကိုဝန်ကြီးချုပ်မေကဖျက်သိမ်းလိုက်ပြီးအခုပြန်မဲခွဲဆုံးဖြတ်ကြဖို့စီစဉ်တာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပါမောက်ခရန်ဟီလီဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခသည်စခန်းတွေကိုတွားရောက်ဖို့စီစဉ်နေပါတယ်။ရဟင်းလီဟာဒုက္ခသည်စခန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့စခန်းတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ထိုင်းနိုင်ငံနယ်စပ်မှာဒုက္ခသည်စခန်းခုနှစ်ခုရှိတဲ့ထက်ကဘယ်စခန်းတွားမယ်ဆိုတာမသိရသေးပေမဲ့မဲလာစခန်းကိုတွားပြမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်
။သတင်းချို့ကိုကိုစောဝဲလိုက်ကကြီးညာပေးခဲ့တာပါ။ကြီးညာနေအတွက်စီစဉ်ထုတ်လို့မှုကတော့ maximum ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တန်ညာပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:30အထိလိုင်းဒိုမီတာ2425နဲ့52ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပြီးကျေးဇူးတင်ပါတယ်။ညာပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.